သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လူငယ်တွေဟာအဓိကအခန်းကဏ္ဍကနေပါဝင်နေကြတယ်ဆိုပေမဲ့မြန်မာနိုင်ငံမှာရှိတဲ့လူငယ်တွေကတော့ပညာရေးအလို့အကိုင်းနဲ့အသက်မူဝံကြောင့်ဆိုင်ရာအခွင့်အလမ်းတွေနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုနေ့စဉ်ရင်ဆိုင်နေကြရပါတယ်။နိုင်ငံရေးစီးပွားရေးအပြောင်းအလဲတွေကြားမှာလူငယ်တွေအတွက်အလို့လုတ်ကိုင်းရှားပါမှုဟာကြီးထွားလာနေပြီးတော့လူမှုရေးစီးပွားရေးကိုထိခိုက်လာမဲ့စိုးရိမ်ပွေရာအခြေအနေတစ်ရပ်ဖြစ်နေပါတယ်။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကတော့မြန်မာနိုင်ငံမှာရှိတဲ့အသက်15နှစ်ကနေ35နှစ်အတွင်းကလူငယ်လေးသန့်ခန့်ဟာပညာသင်ကြားနိုင်မှုမရှိတော့တာနဲ့အလို့အကိုင်မရှိခြင်းဆိုတဲ့ကြီးမားတဲ့စိန်ခေါ်မှုတွေကိုမကြုံစဘူးရင်ဆိုင်ကြုံတွေ့နေရတယ်လို့အောက်တိုဘာ2ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးဟာနိုင်ငံရေးအခြေအနေတွေကြောင့်ပြင်းထန်စွာထိခိုက်ခဲ့ရတာပါ။နိုင်ငံသားယဉ်နေမြုပ်နှံမှုတွေရုတ်တရက်ကျဆင်းသွားတာအင်ဂျင်စီးပွားရေးလုပ်ငန်းတွေပိတ်သိမ်းလိုက်တာငွေကြေးဖောင်းပွားမှုနှုန်းတွေမြင့်တက်လာတာတွေကြောင့်စီးပွားရေးလုပ်ငန်းအများစုဟာကျုံသွားခဲ့ပါတယ်။စက်မှုဇုံတွေမှာလည်းအလုပ်အကိုင်အခွင့်အလမ်းတွေညော့နေလာပြီးဝန်ဆောင်မှုလုပ်ငန်းကဏ္ဍဟာလည်းထိခိုက်မှုတွေရှိခဲ့ပါတယ်။စီးပွားရေးလုပ်ငန်းသစ်တွေမပေါ်ထွန်းနိုင်ခြင်းနဲ့ရှိရင်ဆွဲလုပ်ငန်းတွေကျုပ်သွားခြင်းတို့ဟာအလုပ်အကိုင်ဈေးကွက်ကိုတိတိတသားကျင်းမြောင်းစေခဲ့ပါတယ်။ဒါအပြင်အသက်18နှစ်ကနေ24နှစ်ကြာကျေးလက်နေလူငယ်5ဦးမှာ4ဦးနီးပါးဟာပညာရေးဒါမှမဟုတ်ရင်သင်တန်းတစ်ခုခုမှာတက်ရောက်နေတာမရှိဘူးလို့ UNDP ရဲ့အစိုးရခန်းစာကဆိုပါတယ်။အာဏာသိမ်းပြီးတဲ့နောက်စည်ရေကိုသာအာရုံစိုက်နေရတာကြောင့်မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာတစားတစားနှိပ်ကျလာနေတယ်လို့လည်းမြန်မာပြည်သူအများအပြားကဆိုထားကြပါတယ်။အစိုးရအကြောင်းတွေမှာလည်းကျောင်းသင်ယူဆအုပ်ပြည်စုံစွာမထောက်ပံ့နိုင်တဲ့အထိဖြစ်နေတယ်လို့သိရပါတယ်။နိုင်ငံရေးစီးပွားရေးကျဆင်းလာတာနဲ့အမျှလူငယ်တွေဟာအင်းရဲ့စာဝတ်နေရေးကိုအဓိကအားထားလာနေရပြီးပညာရေးကိုအာရုံမစိုက်နိုင်ကြတော့ပါဘူး UNDP ရဲ့အစိုးရခန်းစာကလည်းစကိုင်းတနင်္သာရီချင်းနဲ့ကရင်ပြည်နယ်တွေမှာစီးပွားရေးလိုအပ်ချက်နဲ့လုံခြုံမှုမရှိခြင်းတွေကပညာရေးကိုအလွမ်းကောက်ဝေးစေပြီးကျောင်းကထွက်ခွာဖို့တွန်းအားပေးနေတယ်လို့ဖော်ပြပါတယ်အစိမ့်မြင့်ပညာအောင်မြင်ထားသူတွေဟာလစဉ်ကျပ်5သိန်းကျပ်ရရှိပြီးအတန်းပညာနည်းပါသူတွေကတော့3သိန်းကျပ်သာရရှိပေမဲ့အလုပ်ရရှိမှုနှုန်းကတော့အလွန်နည်းပါလို့နဲ့လို့ဖော်ပြထားပါတယ်။ဘွေရပညာတတ်လူငယ်တွေပင်အလုပ်အကန့်ရှာဖွေဖို့ကိုလာပေါင်းများစွာတစ်ခါတည်းရန်နှစ်ချီ၍ကြားမြင့်တတ်ပါတယ်။ရန်ကုန်ကမူကြိုကျောင်းတစ်ခုမှာဆီယမ်မဝင်လုံနေတဲ့ဥပဒေနောက်ဆုံးနှစ်နဲ့ကျောင်းနာထားတဲ့အမျိုးသမီးတစ်ဦးကတော့တူလာစာဟာ2,800ဝန်းကျင်သာရတယ်လို့ဆိုပါတယ်။အခြေခံကုန်စည်နှုန်းတွေနေ့စဉ်နဲ့အမျှမြင့်တက်လာချိန်မှာဒီပမာဏဟာသူတယောက်တည်းအတွက်တောင်မလောက်ငါဘူးလို့သူမကပြောပါတယ်။ချင
်းချင်းဘယ်လိုရှိလဲဆိုတော့ငါအခုလည်းမရှိ။အားလုံးမရှိဘူး။အဲ့ဟိုရှေးဟိုကတော့တောင်းဝါထီတော့ရှိတယ်။အဲ့တော့ငါဟိုလေး preschool ဆရာမလောက်တာ။အဲ့တော့ကျတော့ငါရှာတော့ကြောက်သိမခောက်။သိမခောက်ဆိုတော့ကျောင်းနေရတဲ့ဆရာမတီယမဒီနေပဲနည်းနည်းချင်းတော့ပြာမအေးအားလည်းနေတော့လို့မှခဏခဏခေါ်တာတလူကျုံးလို့လာတော့မပြောဒါပေမဲ့တခုလည်းရှိတာပါလေဆိုတော့လာစာမတူဖွဲရနဲ့ဖွဲရနဲ့ဖွဲမရတဲ့သူနဲ့ဒီဘလောက်ရေးချင်းရှိရှိအဲ့ငါတို့ဟိုကလက်ထောက်ကနေငါတို့ဝင်နေမလားဥပမာငါစစဝင်နေတယ်ဆိုတော့ assistant teacher ကနေစဝင်ရအဲ့ဝင်တော့မှအဲ့ဒီဖွဲရဆိုရင်3သိန်းခွဲလောက်ပေးတယ်ငါတို့ဖွဲမရရင်3သိန်း3သိန်း800အဲ့လိုပဲပေးဟိုဒီကားသူရှိတယ်ဆောက်နေထောက်တဲ့လူကကြောင့်ဘလို့လို့လောက်မှာ3သိန်းတိခဲ့နေထားတယ်ငါတို့ငနမုံဝင်ရတဲ့ဘွဲတော်မှာ1,900လောက်ဖြစ်နေခဲ့ကြီးမှာ
အနေဆုံးလောက်ခလာစားနဲ့အလုံးလုံးကင်နေရတဲ့လူငယ်တွေဟာတကိုရေးအတုံးစီကိုပင်ထွေတာအတုံးပြုနေကြရပါတယ်UNDP အစိုးရခန်းစာကလည်းအလို့အကန်ရှားပါမှုတွေမှာအမျိုးသမီးတွေရဲ့အလို့ရရှိမှုနှုန်းကပုံမနှိမ့်ချနေတယ်လို့လူငယ်တွေရဲ့ဝင်ွေတွေဟာညီမျှမှုမရှိတဲ့အပြင်တည်ငြိမ်မှုလည်းမရှိတာကိုတွေ့ရတယ်လို့ဆိုပါတယ်လူငယ်အမျိုးသမီး3ပုံ2ပုံဟာမိသားစုဆောက်ရှောက်ရေးနဲ့အိမ်တွင်းကြောင်းဝင်တွေကိုသာယူထားကြရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်လူငယ်အမျိုးသား45ရာခိုင်နှုန်းမှာ ပညာဆက်လက်သင်ယူနိုင်နေပေမဲ့လူငယ်အမျိုးသမီးတွေအနေနဲ့25ရာခိုင်နှုန်းသာပညာဆက်လက်သင်ယူခွင့်ရရှိနေတယ်လို့အစိုးရကစာကဆိုပါတယ်အတန်းပညာပြီးဆုံးထားတဲ့အမျိုးသမီး40ရာခိုင်နှုန်းဟာအလုံးမရှိဖြစ်နေပြီးအတန်းပညာနည်းပါးသူတွေမှာတော့28ရာခိုင်နှုန်းသာအလုံးမရှိတာကိုတွေ့ရတာကြောင့်ဒီအချက်ကပညာတတ်လူငယ်တွေအတွက်အလုံးအကန့်ဈေးကွက်မဖန်တီးနိုင်တာကိုတွေ့ရတယ်လို့ဖော်ပြထားပါတယ်အလုံးရှာရမှာလဲမှတ်ပုံတင်ကိုကြည့်ကတော်လိုင်းအားကောင်းရနေမြေတွေဖြစ်တဲ့စကိုင်းဒေတာကြီးမကွေးတိုင်းဒေတာကြီးတို့ကသူတွေဆိုရင်အလုံးမခံတာလောက်ခလာစာနှိမ့်နာတွေလည်းရှိနေတယ်လို့သိရပါတယ်နေကနေရန်ကုန်မှာအလုလာလုတူအမျိုးသမီးတို့ကတော့ဒီလိုခွဲခြားမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ။ဟုတ်ရင
်ကဒီစိတ်ကမခွဲရတာရှိရတယ်ဒီစိတ်ကမှဒီကအခုတည်းကဒီနေ့ဖြစ်နေတာလို့အမခံနေတာလို့ကျွန်မတို့ရတယ်ဒီတချို့စိတ်ကလည်းခေါ်တချို့စိတ်ကလည်းခေါ်တော့မခေါ်ဘူးလေလောက်ချောင်ရင်တော့တော့အဆင်မပြေရှိတယ်။အဲနောက်လာတော့အဲ့လိုခြားလိုက်နေတော့တကယ်လို့ဒီကလေးရပါတယ်ဒါပေမဲ့အခုခေါ်တာလည်းမရှိတော့တူတူပြောထားတဲ့နားသားကြီးကတကယ်ပြေးတာတကယ်တကယ်ရောပြရဲအတင်းကြတော့ဘယ်အစင်ကြီးရာကြီးဖြစ်ရပေါ့ဟိုကိုရနေရတာအဆောင်မှာနေရတာလည်းနေရလာပြီးအဆောင်မှာနေရတာအဆောင်ကိုလည်းပါးစီနေကြတာဘလို့မကမ်းဘူးခိုင်းရလာကြပြီးကမရောက်တော့ပြတဲ့တော့ငါတို့ရောပထောက်တင်းပါလေကကိုဒီအော်ဒီယာကြီးဒီချက်သမားကြီးတွေပါးစီနေဆောက်တင်းရနေတဲ့ဆက်ရောင်ကအခုလေးကြတော့ဒီလူတွေကတော့တောင်းနေတာတောင်းနေတောင်းနေရတယ်တောင်းနေလို့ဒီကတောင်းနေတောင်းနေရတယ်အုပ်ဒီကောင်းနေကြတော့ဟိုအင်းတို့အဆောင်ကရဲ9000 9000ကြီးနေရတဲ့ဒီကလာကြီးမှာတန်တောင်းကြီးကြီးကအင်းရလူကြီးကြီးကကိုယ်တော်အစီအစဉ်ပြုရှင်နေတဲ့လူ
လက်ရှိအခြေအနေမှာမြန်မာနိုင်ငံရဲ့လုခလာဇာဟာမြို့ပြဒေသတွေမှာနေထိုင်ဈေးနဲ့နှိုင်းရှင်မယ်ဆိုရင်လုံးဝမလောက်ငါဘူးလို့ဆိုပါတယ်နိုင်ငံအနှံ့တောက်လောင်နေတဲ့စစ်မီးတွေကြောင့်ကျေးလက်ဒေသမှာရှိတဲ့လူငယ်တွေရဲ့အသက်မွေးဝမ်းကြောင်းမှုတွေပျက်စီးနေကြရပါတယ်။နိုင်ငံရေးအခြေအနေမတည်ငြိမ်မှုဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဟန့်တားနေသလိုအလို့အကိုင်ဈေးကွက်ကိုလည်းသွယ်ဝိုက်တဲ့နည်းနဲ့ထိခိုက်စေနေပါတယ်။နိုင်ငံရေးအပြောင်းအလဲတွေကြောင့်နိုင်ငံတကာစီးပွားရေးဆိုင်ရာပိတ်ဆို့မှုတွေခံစားရတာခီးသွွားလာရေးကန့်သတ်မှုတွေကြောင့်ခီးသွွားလုပ်ငန်းကျဆင်းခြင်းတို့ဟာလည်းအလုတ်အကင်တွေကိုဆုံးရှုံးစေခြင်းရဲ့အဓိကအချက်ဖြစ်နေပါတယ်။ကျေးလက်နေပြည်သူတွေအနေနဲ့အဓိကအားဖြင့်စိုက်ပျိုးရေးကိုအဓိကအသက်မွေးဝမ်းကြောင်းလုပ်ငန်းအဖြစ်လုပ်ကိုင်ကြတာဖြစ်ပြီးရာသီဥတုဖောက်ပြန်တာတိုက်ပွဲတွေဖြစ်နေတာနဲ့မြေယာပြဿနာတွေကြောင့်ဈေးကွက်ဝင်ရောက်နိုင်မှုခက်ခဲခြင်းတို့ဟာလည်းစိုက်ပျိုးရေးကဏ္ဍကိုလူငယ်တွေအတွက်ဆွဲဆောင်မှုရှိတဲ့အလုတ်အကင်အဖြစ်မရက်တည်နိုင်တာကိုတွေ့ရပါတယ်။ကျေးလက်ကနေမြို့ပြကိုပြောင်းရွှေ့လာတဲ့လူငယ်တွေဟာမြို့ပြဒေသမှာအလုတ်အကန့်ရှားပမှုနဲ့ရင်ဆိုင်ရပြီးအနှိမ့်ဆုံးလုခလာစာနဲ့အလုတ်ကျန်းလုတ်တွေကိုလုကင်နေကြရပါတယ်။ UNDP ရဲ့အဆိုအရတော့မြန်မာနိုင်ငံရဲ့လူငယ်အလုတ်လက်မဲ့နှုန်းဟာနိုင်ငံလူဦးရေရဲ့ပြင်းပြအလုတ်လက်မဲ့နှုန်းထက်တိတိတတ်တာပုံမှန်မြင့်မားနေတာကိုမကြုံစဘူးကြုံနေရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေကြောင့်လူငယ်အများအပြားဟာစားကြုပ်တက်တန်းတို့အလုတ်တွေအချိန်ပိုင်းအလုတ်တွေမှာအလုတ်လုကင်နေကြရပါတယ်။ဒီလိုအလုတ်တွေမှာအလုတ်သမားအများစုဟာအလုတ်သမားအခွင့်အရေးလူမှုဖူလုံရေးကျန်းမာရေးအာမခံစားတဲ့အကျိုးခံစားခွင့်တွေဟာလည်းကင်းမဲ့နေပါတယ်အလုတ်သမားအခွင့်အရေးကိုကြီးဆောင်ရွက်ပေးနေသူတဦးကတော့အလုတ်သမားတွေရဲ့အကျိုးခံစားခွင့်တွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
တခုခုအလုသမားဘက်ကဟိုအလုသမားအခွင့်အရေးချုပ်ဖောက်ခံရရင်တော့မှဟဲ့လားဟိုထုတ်ဖို့ဆန္ဒထုတ်ဖို့ရပဲဖြစ်ဖြစ်လွတ်လွတ်စွာထုတ်ဖို့ပြောဆိုရပဲဖြစ်ဖြစ်ရုံးနေမှာတွားပြီးတိုင်ကြားပြီးဖြည့်ရှင်းတာပြီးဖြည့်ရှင်းပေးရဟိုဖြစ်ရလုသမားအနေနဲ့အကူညီပေးရကုလုသမားတွေကိုအကူညီပေးရဖွဲ့စည်းရအခုဆိုလုသမားတွေကိုအကူညီပေးရဖွဲ့စည်းရပျောက်ဆုံးလာတယ်ဥပဒေကိုစီးချက်တဲ့လူတွေကိုယ်တိုင်ကလက်ဆောင်မှုတွေများနေတယ်နောက်ထပ်ကြတော့ဥပဒေရအားနည်းချက်ကရှိတယ်စီးချက်တဲ့လူကလည်းလက်ဆောင်မှုရှိနေတယ်ဒါကိုအကူညီပေးပြီးတော့ထောက်ပြပြောဆိုမဲ့ရဲဘက်ဖွဲ့စည်းရလည်းမရှိတော့သမခရီဆိုလို့ရှိရင်လည်းဖွဲ့စည်းခွင့်မရအောင်အဲ့တော့အလို့သမားသမခဖွဲ့လို့ရှိရင်အလို့ရှိရင်ဘာလို့ဟုတ်ကြိုးစားလဲဆိုတော့အချိန်လုံးထုတ်ဖို့ပဲကြိုးစားအဲ့တော့ IL ရဲ့ article တွေဟာ article ဆိုတဲ့ဟာရင်မှာသူကဥပဒေစာရွက်ပုံမှာပဲရှိရဲလုပ်ငန်းရှင်ကလုံသမလုံသမားသမခဖွဲ့ဖို့ကြိုးစားပြီဆိုတာနဲ့အလို့ထုတ်ဖို့ပဲအရင်ကြိုးစားရပါအဲ့တော့အလို့သမားကြီးကလည်းလုံသမားသမခဖွဲ့ဖို့မကြိုးစားဘူးနော်မကြိုးစားနိုင်တော့ဘူးနောက်တစ်ခုကျတော့ဒီတစ်ခုခုဆိုတာနဲ့စစ်တပ်တို့ရဲတို့ခေါ်ပြီးတော့ချေချောက်တယ်တစ်ခုဆိုတာနဲ့စစ်မှုရုံးနဲ့ပါသွားမယ်ဒါမှမဟုတ်ဖန့်ခံရမယ်အဲ့ဒါလိန်လေပြီးတော့ဥမာ PC ပြောက်တယ်ဆိုလေပြီးတိုက်ကြတဲ့ဟာတွေပြီးလို့ရှင်ရိုက်ခိုင်းနှိုက်ခိုင်းတဲ့ကိစ္စတွေပြီးလူမိုက်တွေနဲ့ချင်းချောက်တဲ့ကိစ္စတွေဒီကိစ္စတွေကိုပဲလှုပ်ရှင်နေတာစူးစမ်းလာတယ်ပေါ့နော်
ငွေကြေးဖန်ပွားမှုနှုန်းမြင့်မာတာလောင်စာဆီနဲ့လျှက်စင်မီတာခဈေးနှုန်းတွေမြင့်တက်လာခြင်းတို့ကြောင့်နေစဉ်သုံးကုန်ပစ္စည်းတွေရဲ့ဈေးနှုန်းတွေဟာလည်းတိတိတတ်တမြင့်တက်လာနေပါတယ်အဲ့ဒီလိုဈေးစကားတွေမြင့်တက်လာခြင်းဟာလူငယ်တွေရဲ့ဝင်ငွေကိုတန်ဖိုးပူကျဆင်းသွားစေပါတယ်လူငယ်တွေဟာနိုင်ငံရဲ့အနာဂတ်အတွက်အဓိကတော့ချက်ဖြစ်နေပြီမဲ့လေစီးပွားရေးကျဆင်းတာပညာရေးစနစ်ရဲ့အားနည်းချက်တွေနိုင်ငံရေးမတည်ငြိမ်မှုနဲ့ကျေးလက်မျိုးပြကွာဟတ်ချက်တွေကြောင့်ကြီးမားတဲ့အလို့အကန့်ဆိုင်ရာစင်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်ဒီလိုအခြေအနေတွေကြောင့်အရေးချင်းရှိတဲ့လူငယ်တွေဟာပြည်တွင်းမှာအလို့အကန့်အခွင့်အလမ်းမရှိတဲ့အတွက်နိုင်ငံသားကိုအလို့လုံခြုံမှုအလုံးနဲ့အရင်နဲ့ထွက်ခွာနေကြပါတယ်အဲ့ဒါကြောင့်နိုင်ငံမှာကြာရှိနေတဲ့လူငယ်တွေအတွက်ဦးဆောင်နိုင်စွမ်းရှိသူတွေကျွမ်းကျင်ပညာရှင်တွေပုံမှန်နှဲပါလာတာဟာဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုနှေးကွေးသွားစေပါတယ်။လူငယ်တွေရဲ့အနာဂတ်အလားအလာတွေထိခိုက်လေလေနိုင်ငံရဲ့စည်ရဲမွဲတည်မှုတန်တရာဟာလည်းရှေ့ကြနေအောင်ပါလို့နိုင်ငံရေးလှိလာသုံးသပ်သူတွေကဆိုနေကြပါတယ်။ဒီသတင်းဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ်ရှင်။
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ